မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းလူခွင့်ရေးတွေပုံမဆိုးဝါးလာနေပြီးတော့နိုင်ငံတကာဥပဒေတရားဥပဒေစိုးမိုးရင်းနဲ့ဒီမိုကရေစီစနစ်ကိုစစ်တပ်ကလေးစားလိုက်နာမှုမရှိတာကိုလည်းဆက်တိုက်တွေ့မြင်နေရတယ်လို့ကုလသမဂ္ဂဆိုင်ရာပရတင်အမြဲတမ်းကိုယ်စားလှယ်ဆမ်မွန်မန်လေးကပြောပါတယ်မြန်မာစစ်တပ်ကဆက်ပြီးကျူးလွန်နေတဲ့ကြမ်းကြုတ်ရက်စက်မှုတွေအပေါ်ပရတင်အစိုးရကထိတ်လန့်သုံးလုံးမိတယ်လို့လည်းဂျနီဗာမြို့မှာကျင်းပတဲ့52ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာဧပြီလ4ရက်နေ့ကမစ္စတာမန်လေးကအဲဒီလိုပြောဆိုခဲ့တာပါမြန်မာနိုင်ငံတော်ဝန်တရားလက်လို့ဖန်စီတာရိုဟင်ဂျာတွေအပါအဝင်လူနည်းစုတွေနဲ့အရဖက်အဆောက်အုံတွေကိုတမိရွတ်တိုက်ခိုက်တာအပြင်လိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကြည်ကြဲပြက်ပြက်ပေါပေါက်နေပြီးတော့လူအခွင့်ရင်းနဲ့လွတ်လပ်ခွင့်တွေပါတက်ခိုက်ခံရရတယ်လို့လည်းမစ္စတာမန်လေးကထောက်ပြပြောဆိုသွားပါတယ်ဒီအခြေအနေတွေကိုရဲစွမ်းတက်တဲ့အပြင်နဲ့ရင်ဆိုင်နေကြတဲ့မြန်မာပြည်သူလူထုနဲ့အတူပြည်ထောင်နိုင်ငံကယက်တည်နေပါတယ်လို့လည်းမစ္စတာမန်လေးကပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်ကပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အပါအဝင်နိုင်ငံရေးပါတီ40ကိုစစ်တပ်ကဖျက်သိမ်းခဲ့တာဟာမြန်မာလူထုရဲ့အခွင့်အရေးကိုထိပါလိုက်တာဖြစ်တယ်လို့လည်းပြောပါရယ်တာဝန်ယူမှုတာဝန်ခံမှုကသာလဲမြန်မာစစ်တပ်မှာကျင့်သုံးနေတဲ့ပြစ်ဒဏ်ကကင်းလွတ်ခွင့်နဲ့ဆုံးခန်းတိုင်သွားလိမ့်မယ်လို့လည်းပြောပါရယ်